ကိုဗစ် -19 အတွက်အလားအလာရှိတဲ့ကာကွယ်ဆေးနောက်တစ်မျိုးရလာတာကိုအားပေးကြိုးဆိုပေမဲ့ဒီဆေးနဲ့ပတ်သက်ပြီးအချက်လက်တွေအခုတည်းပိုးပြီးသိရဖို့လိုနေသေးတယ်လို့ကမ္ဘာတစ်လုံးဒီရောဂါကူးစက်မှုကလည်းထပ်ပြီးတိုးလာနေတဲ့အတွက်ဒီချိန်မျိုးမှာမပေါ့ဆကြဖို့တပည့်ဆိုကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကတက်ဒရစ်ဂေဘရီယယ်လ်ဆက်ကသတိပေးလိုက်ပါတယ
် This is not the time for complacency
ဒီချိန်ရဒီရောဂါကျစိတ်ချပြီးခေနဲ့နေရမယ့်အချိန်ဟုတ်သေးကြောင်းပြောသွားတာပါဒါပြင် COVID-19 ကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းကောင်းတွေအတွက်အားပေးကြိုဆိုတာနဲ့ဒီချိန်ထဲမှာပဲလာမယ့်လတွေအတွင်းရတော့မယ်ဒီဆေးတွေနဲ့ပတ်သက်ပြီးဆက်ပြီးသတိထားဖို့လိုအပ်ကြောင်းနဲ့အခုချိန်မှာနိုင်ငံအများပြားမှာအထူးသဖြင့်ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာဒီရောဂါကူးစက်မှုနှုံတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးစနစ်တွေမနိုင်မနှင်းဖြစ်လာနေတဲ့အတွက် WHO ကအထူးစိုးရိမ်ကြောင်းပြောပါတယ် American ဆေးကုမ္ပဏီ Moderna ကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာရန်နုံ90ကျော်ထိရောက်ကြောင်းကြေညာခဲ့တာအတွက်ဂျနီဗာမှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကုမ္ပဏီကရောပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့ Pfizer နဲ့ BioNTech တို့ရဲ့ကာကွယ်ဆေးတွေကပါထည့်ရမှုအတိုင်းသာကြီးမားကောင်းမွန်တာအတွက်တိတ်ကိုအားပေးခုံယူတယ်လို့ WHO သုတေသနပညာရှင်တွေအကြီးအကဲကပြောပါတယ်ဒါပေမဲ့ဒီဆေးတွေဟာကာကွယ်နိုင်စွမ်းရှိတဲ့ကာလအပိုင်းခြားတုံ့ပြန်နိုင်စွမ်းနဲ့အသက်အရွယ်လိုက်တည့်ရမှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ရှာရရှိနေသေးတယ်လို့ပြောပါတယ်